ာနိုင်ငံမှာဝါးကိုအရင်အနည်းနည်းနဲ့ဆက်လို့ရတာအပြင်ပြုစုစောင့်ချောက်ရတာလည်းလွယ်ကူတဲ့အဖြစ်မျိုးဖြစ်ပြီးထွက်လာတဲ့ဝါးပင်တွေကိုကုန်ချမ်းကုန်ကြောနှမျိုးစလုံးရောင်းချဖို့အတွက်ဈေးကွက်အလွယ်တကူရနိုင်တဲ့အတွက်တနင်္ဂနွေလုံးအတိုင်းအတာနဲ့ဝါးဆိုင်ပြိုရေးစီမံကိန်းလှုပ်ဆောင်မှုစဉ်းစားပြခဲ့တာလို့မြန်မာနိုင်ငံဝါးဆိုင်ပြိုရေးအသင်းဥက္ကဋ္ဌဦးကျော်ဝင်းကပြောပါတယ်တဖက်မှာလည်းစည်ရဲနွမ်းပမှုပပျောက်ရေးအတွက်ဒီဝါးလုံငန်းကနေအထောက်အကူပြုနိုင်ကြောင်းဦးကျော်ဝင်းကပြောပါတယ်
အဲ့ဒါကတော့ဟိုစည်ရဲပပျောက်ရေးပေါ့နော်အဲ့ဒီကတော့အဲ့လိုလုပ်တာနဲ့ကျွန်တော်တို့ရဲစိတ်သေးတော့ဟိုပေါ့ရတော့တိန်တော်ဟိုနေ့စဉ်အနည်းဆုံး30သိန်းဝင်ရမယ်ဆိုရင်တော့စည်ရဲသားတွေပပျောက်လာမယ်စိမ့်စုလာမယ်ပေါ့နော်ဒါခြေလန်းတလန်းနေနဲ့အဲ့ဒီကသွားတယ်ဒီဗိုင်းတနိုင်ပေါ့ဒီဟာကတော့ဒုတိယခြေလန်းပေါ့နော်နော်ပရမချီလန်းတော့ကတော့ကျွန်တော်ဒီဟိုကျွန်တော်ကောလင်းဘက်မှာလည်းကျွန်တော်လူပါတယ်ကောလင်းတို့ဝန်တို့အဲ့ဒီဘက်ချက်တင်းတို့ကမ်လူတို့အဲ့နယ်တစ်လျှောက်ကိုဟိုတိန်တော်ကိုဝါဆယ်ပင်ဆက်ရမယ်ဆိုတော့ဟာပေါ့ဝါဆယ်ပင်ရှိရမယ်ပေါ့ဗျာနော်ရှိလာလို့ရှိရင်ကျွန်တော်ကဝါပင်လေးရှိလာရင်ဒီဝါပင်လေးတွေဘယ်လိုဆက်ကြလဲဘယ်လိုကြလဲဆိုတာလေးကျွန်တော်လုပ်တယ်ပြီးရင်ကျွန်တော်တင်တန်းလေးတွေပေးတယ်တင်တန်းလေးတွေပေးပြီးလို့ရှိရင်ဟိုဟာရှိတာပေါ့နော်တင်တန်းလေးတွေပေးပြီးရင်တော့ဒီဝါပင်တွေနဲ့လက်မှုပညာပစ္စည်းလေးတွေထန်ပြီးပေါ့နော်အချင်းလေးတွေတောင်းလေးတွေသက်ဆောင်ပစ္စည်းလေးတွေနောက်ဇဝက်ကလထန်လေးတွေအစပေါ့အဲ့လိုလုံးလို့ရအောင်ဖန်ပြီးပြင်တော့ဝါတယုံကိုကျွန်တော်ငွေငွေတစ်သိန်းရရှိရေးဆိုရဲဒီဟာစီမံချက်ပြီးရင်တော့အဲ့ဒီစီမံချက်ကိုသွားမယ်ဗျ
တန်းတိုင်းဒေတာတစ်ခုစီမှာဧကတောင်းတဲ့ချီတဲ့ဝါဆိုင်ပြိုရေးစီမံကိန်းနေချမှတ်အကောင့်ထဲပေါ်ပြီးစီးပွားပြည့်စိုက်ပြိုးတာဝါနဲ့ပတ်သက်တဲ့ကုန်ကြောပစ္စည်းတွေထုတ်လုပ်ပေးနိုင်မဲ့စက်ရုံတွေကိုအဲ့ဒီဒေတာအသီးသီးမှာတိစောက်တာတွေလှုပ်ဆောင်ဖို့စီစဉ်ထားတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်နောက်တစ်ဆင့်ကျတော့ကျွန်တော်တို့စီးပွားပြည့်စိုက်ပြိုးရေးပေါ့စီးပွားပြည့်စိုက်ပြိုးရေးဆိုတာကကျွန်ုပ်နိုင်ငံတော်ကမ္ဘာမှာတတိယဝါပေါ်ဆုံးပေါ့ဗျာတကယ်တမ်းကျတော့ခုနမှာဝါပင်ကြီးကတကယ်စက်ရုံတည်မယ်ဆိုလို့ရှိရင်တော့ကျွန်တော်စက်ရုံကြီးတည်လိုက်လို့ရှိရင်ကျွန်တော်တို့ကဒီဟာတကယ်လုပ်စရာမရှိဘူးအဲမရှိတဲ့အခါကျတော့ကျွန်တော်တို့ကအခုအစိုးရကလည်းဟိုတင်ဇာတဝန်ကြီးကလည်းသူပြောသွားတာဆိုတော့အဲဒီလူတီးဟူဧကတရာပေးမယ်ပေါ့အဲကျွန်တော်တို့အတင်းရလူတွေကိုစိတ်ဝင်စားလူစုလိုက်တယ်စုပြီးတော့မှဘယ်လိုလုပ်မလဲဆိုတော့စုလိုက်လို့ရှိရင်ကြာစိတ်ုံတည်ရင်လို့ရှိရင်ကျွန်တော်အေက9000တောင်းဆိုလို့ရှိရင်ကျွန်တော်စိတ်ုံကကောင်းကောင်းကြီးလေပတ်လို့ရသွားပြီကျွန်တော်ပြောတဲ့အေက9000တောင်းဆိုတော့ဟိုခရိုနီတယောက်စာမရှိပါဘူးဆိုလို့လုပ်တဲ့လုပ်ငန်းနေရတော့အဲကျွန်တော်တို့ကအဲဝါးရည်ကြီးပဲအဓိကစိုက်မယ်နောက်ရှိရဲသူကျွန်တော်တစ်ပင်တစ်တော်ထိမ့်သိမ့်မယ်ပေါ့ထိမ့်သိမ့်လိုက်လို့ရှိရင်ဘာတွေဖြစ်လာမလဲဆိုတော့ကျွန်တော်တို့ကတဘာဝပေါင်ရင်းနေရပြောင်းလဲလာမယ်စိတ်ုံနေရှိတဲ့အခါကျတော့ပြေုံနေနဲ့ဝါပါကြီးတို့လို့ဝါထက်သားတို့လို့နောက်ဒီညစ်ဆေုံတို့လို့တခြားဘောနဝါနဲ့ပတ်သက်တဲ့ဒီဟာတွေကြီးပဲအကုန်လုံးရှိလာမယ်ဆိုတဲ့အခါကျတော့အလုတ်ကန်ခွန်းနှန်းလည်းပေါ်လာမယ်ဝင်ငွေလည်းရလာမယ်တစ်နေရာကိုကျွန်တော်ဒီဝါတွေနဲ့အစားထိုးပြီးသုံးလို့လည်းရလာမယ်ပေါ့အဲ့ဒါကြောင့်မို့ဒီဟွာလေးစီမံချက်လေးဆွဲလုံနေတာရအ
ဲ့ဒီလိုဧကတွေတောင်းတဲ့ချီပီစီးပွားပြေလှုပ်ဆောင်တဲ့နေရာမှာလုပ်ငန်းရှင်တွေပါပါဝင်မယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီအစီအစဉ်ဟာနိုင်ငံတော်အစိုးရကလှုပ်ဆောင်တဲ့စီမံကိန်းမဟုတ်ဘဲအစိုးရနဲ့သက်ဆိုင်ခြင်းမရှိတဲ့မြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းကဥဆောင်ပြုလုပ်ခြင်းဖြစ်တယ်လို့ဆိုပါတယ
်။နိုင်ငံတော်ကချမှတ်ထားတဲ့စီမံကိန်းတော့မဟုတ်ဘူးပေါ့နော်။ကျွန်တော်တို့ကအသင်းကနေပြောမှာအသင်းဆိုတာလေကျွန်တော်တို့ဒီကျွန်တော်တို့ဒီလူတွေစုပြီးမှကျွန်တော်တို့လုပ်တဲ့စီမံကိန်းပါပဲ။ဒါပေမဲ့နောက်တစ်ခုကောင်းတာကကျွန်တော်ဒီစီမံကျွန်တော်ဆွဲယူတော့မှလုပ်မယ်စီမံကိန်းနဲ့ဟိုတော့ဒီဟွာပေါ့အခု NLD ကဟိုလွတ်တော်ကိုယ်စားလှယ်ကြီးပါတယ်ဆိုတော့နည်းနည်းလေးနောက်လို့ဟိုဟွာပေါ့အခြေခံတက်တော်တွေလည်းနည်းနည်းပူပေါင်းပါဝင်နေဆိုတော့ကျွန်တော်အရှင်ပြည်မြေထင်ပါတယ်တက်တော်နဲ့ပေါင်းတာလည်းမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီအတင်းကပဲအဓိကလုပ်တယ်တက်တော်နဲ့ပေါင်းတက်တော်နဲ့ပေါင်းတယ်ဆိုတော့ကျွန်တော်မြေရပြီးတဲ့ချိန်မှာကျတော့ကျွန်တော်တို့ကသူတို့နဲ့ပေါင်းရတော့မှာပေါ့နော်အခုကကျွန်တော်မြင်နေရတယ်ကျွန်တော်ဗနီယာလုတ်လဲဗနီယာဟောလုတ်လဲဆိုကျွန်တော်ကရှာတယ်ရှာပြီးတော့ကျွန်တော်ပစ်တော်ဥစည်းဌာနကိုကျွန်တော်ကသွားမှာပေါ့ကျွန်တော်လုံမနေရဤကအနည်းဆုံး1000ဝန်းကျင်လောက်ရှိမနေရပေါ့9000ဖြစ်ဖြစ်1000ဖြစ်ဖြစ်ပေါ့နော်ညနိုင်တဲ့နေရာလေးကိုကျွန်တော်ကရှာမှာပြီးလို့ရှိရင်ကျွန်တော်တစ်တော်ယုံတစ်တော်တင်စားတဲ့ဝန်ကြီးဌာနကိုသွားပြီးမှကျွန်တော်အဲ့ဒီနေရာလေးကို ကျွန်တော်တောင်းဆိုမှာပေါ့နော်အဲကျွန်တော်တို့ဒီအစုအဖွဲ့ပိုင်းတော့ဖြစ်ဖြစ်ပေါ့နော်ဒီမှာအခုလုံးနေ CFD ပဲဖြစ်ဖြစ်အဲ့လိုတစ်ခုခုနဲ့သူတို့နဲ့ကတော့အခုချိန်ကြီးတော့ဟိုစပြီးသွားပြီးတော့မှတောင်းလာတော့မရှိသေးဘူးတောင်းတော့တောင်းအောင်ပါပေါ့နော်
စီမံကိန်းအောင်မြင်လာရင်နိုင်ငံတကာမှာသွားအလုပ်လုပ်ရင်ဒုက္ခမျိုးစုံရင်ဆိုင်နေရတဲ့မြန်မာနိုင်ငံသားတွေကိုလည်းကိုယ်တိုင်ပြည်အတွင်းမှာပဲအိုးမကွာအိမ်မကွာပြန်လာပြီးလုပ်နိုင်အောင်အလုပ်ကင်ဖန်တီးပေးရလဲရောက်မယ်လို့ဦးကျော်ဝင်းကပြောပါတယ
်။ဘွားဖင်ကြီးရဲ့အကြောင်းသိလာတဲ့သဘောပေါင်းရင်းနေသိလာတယ်ဆိုတဲ့အခါကျတော့အလုပ်ကင်ခွင်လန်းနေတော့ကျွန်တော်ဒီနိုင်ငံတကာသွားအလုပ်လုပ်နေတဲ့လူတွေကိုသူတို့ဒီကျွန်တော်နိုင်ငံမှာပြန်ခေါ်ပြမပေါ့နော်သူတို့နိုင်ငံသားမှာကျတော့ဒုက္ခရောက်တဲ့လူလည်းအများကြီးရှိနေကြတော့ကိုယ်နိုင်ငံကိုယ်တိုင်ကကိုယ်မကွာအိမ်မကွာနဲ့အလုပ်ရရှိရေးပေါ့နော်အဲ့ဒါရင်းနဲ့တဖြည်းဖြည်းတဖြည်းနဲ့ကျေပြန့်သွားတာပေါ့နော
်ဒီ
ရောင်းကျင်တာနေပါမှာ
ဝါဆိုင်ပြောကျင်သူတွေအတွက်ဝါပင်စိုက်တာနဲ့ပတ်သက်တဲ့ပညာပေးလုပ်ငန်းတွေသင်တန်းတွေကိုလည်းပို့ချပေးနေတယ်လို့ဦးကျော်ဝင်းကပြောပါတယ်အခုအချိန်မှာတော့ဝါဆိုင်ပြောကျင်သူတွေအတွက်ရှောက်လာတွေကိုရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်တိုင်းအပါအဝင်ဒေသအတော်များများမှာစတင်လက်ခံနေပြီလို့ဆိုပါတယ်ဝါဆိုင်လိုသူတွေအနေနဲ့တူးချင်းဖြစ်စေအစုအဖွဲ့လိုက်ဖြစ်စေမြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းရဲ့ Facebook စာမျက်နှာပေါ်မှာမြန်မာနိုင်ငံဝါဆိုင်ပြိုရေးအသင်းဒါမှမဟုတ်အင်္ဂလိပ်လိုဖွင့်ထားတဲ့မြန်မာ Bamboo Society ဆိုတဲ့နာမည်နဲ့ရှာဖွေပြီးအဲ့ဒီကတဆင့်ရှောက်လော်တွေကိုတောင်းခံနိုင်တယ်လို့သိလိုတာတွေကိုလည်းမေးမြန်းနိုင်တယ်လို့ဦးကျော်ဝင်းကပြောပါတယ်ခင်ဗျ